င်္ဂလာပါခင်ဗျာစနေညပိုင်းတည်းလီလဲအစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တရားဥပဒေစိုးမိုးရေးကိစ္စပါဒီမြန်မာနိုင်ငံထဲမှာဥပဒေမဲ့လုပ်ရက်တွေလူမဆန်တဲ့မတရားမှုတွေရှိပေမဲ့လို့ဥပဒေစိုးမိုးရေးကိုတာဝန်ယူရတဲ့ရဲတပ်ဖွဲ့တရားရုံးစတဲ့အဖွဲ့အစည်းတွေဘက်ကဒီဖြစ်ရပ်တွေပေါ်မှာထိထိရရောက်ရေးယူကန့်တွယ်မှုအားနည်းခဲ့တယ်ဆိုပြီးတော့ဝေဖန်မှုတွေပေါ်ထွက်လာပါတယ်အရင်နှစ်ပေါင်းများစွာကြာဆေးအချိုရအောင်မှာတော့တရားဥပဒေစိုးမိုးရေးဆိုတာကစကလုံးလှလှနဲ့ရှိခဲ့ပြီးတော့လက်တွေ့ပိုင်းမှာတော်လီအားနည်းခဲ့တာပါအခုပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရအသစ်လက်ထက်မှာတော့ဒီတရားဥပဒေစိုးမိုးရေးဆိုတာဘလောက်ထိလက်တွေ့ဖြစ်ပေါ်လာနိုင်ကြည်အခွင့်အလမ်းကောင်းတွေရှိနေပြီလဲတိတွေ့ဘလို့စင်ခေါ်ကဲဆန်းချက်တွေရှိနေပါလဲနောက်တရားဥပဒေစိုးမိုးရေးတောင်းယူရတဲ့အဖွဲ့အစည်းတွေရဲ့စွမ်းဆောင်ရည်ဘလောက်အားထားနိုင်ပြီလဲဒီကြောင်းတွေကိုကျွန်တော်ဒီအင်္ဂါနေ့ညပိုင်းဒိုက်ဒီလက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ဒီပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ရှင်နေကြီးဦးအောင်သိန်းဖြစ်ပါတယ်ရှင်နေကြီးဦးအောင်သိန်းအောင်ဆိုရှင်မြို့သားလွှတ်တော်ကုစရယ်လည်းဖြစ်ပါတယ်နောက်တူကတော့ဒီမြမသတင်းပညာသိပ္ပံမြမသတင်းပညာသိပ္ပံကတင်နန်းညွှန်ကြားမှုဖြစ်တဲ့ဦးစိန်ဝင်းဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးရှင်နေကြီးဦးအောင်သိန်းကိုဖိတ်ခေါ်ချင်ပါတယ်အငယ်ဦးအောင်သိန်းကြားပါလားခင်ဗျာ
ကြပါ
လေ။ Okay. အငယ်ခုနကျွန်တော်ပြောသွားလို့ပါမြန်မာနိုင်ငံထဲမှာဒီတရားဥပဒေစိုးမိုးရေးကိုအဓိကတာဝန်ယူရတဲ့အထူးဖြစ်ရဲတပ်ဖွဲ့ပေါ့နော်။အဲသူတို့ကလက်ရှိမြန်မာနိုင်ငံထဲမှာကြုံတွေ့နေရတဲ့ဥပဒေမဲ့လုပ်ရက်တွေလူမဆန်တဲ့မတရားမှုတွေဒီကိစ္စတွေပေါ်မှာထိရောက်ရေးယူကန့်တွယ်မှုတွေအားနည်းတယ်ဆိုတဲ့ဝေဖန်မှုတွေအခုဆိုတော်တော်လေးကျယ်အောင်ထွက်လာတယ်ခင်ဗျာ။ဒီအချိန်တွေကရဲတပ်ဖွဲ့ဖွဲ့စည်းပုံကြောင့်ဖြစ်တာလားဥပဒေကြောင့်ဖြစ်တာလားဘလို့ကြောင့်ဖြစ်နေတာလဲအဲ့ဒါလေးနည်းလေးဝေဖန်ပေးပါအောင်။
အဲ့ဒါကတော့နှစ်ပိုင်းလုံးနဲ့ဆိုင်နေပြဥပဒေကြောင့်ဖြစ်တာလည်းပါတယ်နောက်ပြီးတော့ဒီရဲတပ်ဖွဲ့အင်အားချင်းနေမှုကြောင့်လည်းပါတယ်အတို့တစ်ခါလေကြာဒီရဲတပ်ဖွဲ့ရဲ့ပြောပါတို့ရဲ့လုံလုံဒီတောင်ထမ်းဆောင်တဲ့အခါမှာနောက်ပြည်သူလုံလောက်တဲ့အတိုင်းအတာကြီးမရှိဘူးဆိုတာလို့ကိုယ်လည်းပြောနေပါတယ်အတဖက်ကလည်းဥပဒေပိုင်းဆိုင်ရာချိုးတက်မှုကလည်းဒီဥပဒေနဲ့ပတ်သက်ပြီးကြောင်းကြမ်းကျင်ကျင်ကံကြဲအသွင်ပြနိုင်တဲ့ဒီမူလရဲတပ်ဖွဲ့ရဲစခန်းနေကိုနိုင်ကလည်းဒီဥပဒေရဆောင်ရွက်ရမယ့်ကိစ္စတွေကိုရော်ဒီရော
်ဟုတ်ကဲ့အငယ်ဦးတော်တင်ကြော
က်ပြန်ကျွန်တော်ပြောအောင်မယ်ဆိုရင်အဲသေတာရဲရဲနဲ့ရဲစခန်းကိုတိုင်ရဲရောက်လာတဲ့သူကိုသူကအရင်ဆုံးပဲပို့လဲဆိုဆေးရုံရင်ပို့ပြီးတော့ဆေးစစ်ချက်ကြီးယူရပြီးတော့မှသူအမှုကိုစပြီးလက်ခံဆောင်ရွက်ကြဆိုကျွန်တော်တွေ့ရတယ်အဲ့လိုမဟုတ်ပဲနဲ့တမအမှုခင်းနေပေါ့ဗျာနော်ဒီကျွန်တော်တို့လင်းလင်းမှုလို့ရံဖြစ်တဲ့မှုလို့အဲ့လိုပြဿနာအကြီးကြီးဖြစ်တဲ့အမှုခင်းနေကြရင်လေသူတို့ကတခါတည်းဒီပတ်တမ်းမှတ်ရာမှာတန်ချက်ကိုဂရုစိုက်ရေးပါခြင်းမရှိပဲနဲ့ကြီးကြီးဆိုရကြီး general diary ပေါ့ဗျာအဲ့ဒီတော့မှပဲသူရေးမှတ်ထားပြီးတော့ရှင်းပြအမှုကိုနှက်ထားတယ်ဆိုတဲ့သဘောမျိုးတွေလေရဲစခန်းနေရာလုံးလေးလုကရှိတယ်အဲ့ကျွန်တော်ကပြည်သူလူထုကိုမျက်စိဖွင့်ပြီးပြောကြတဲ့အခါမှာတိုင်ကြားမှုပေါ်ပေါက်လာလို့တိုင်ကြားစရာရှိစာဖြစ်ရေးသားပြီးတော့ပြည်ပြည်ဝရေးပြီးတိုင်မှာတိုင်ပုံတိုင်ကြီးကိုလေ့လာပြီးတော့ဆောင်ရွက်ဖို့တော့တိုင်ကြားနိုင်တဲ့နိုင်ငံရေးပါတီတွေရှိရင်သူတို့ကတစ်ဆင့်အကူအညီတောင်းပြီးတော့စာရေးသားပြီးတိုင်ရဲ့ရေးဖွင့်ဖို့ဆိုပြီးတော့ကျွန်တော်တို့ပြည်သူလူထုကိုအသိပညာပေးရတဲ့အစီအမလေးအဲ့ဒီလိုကစပြီးအခြေခံပြုပေးရတာတွေရှိပါတယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာမေးချင်တာကကျွန်တော်ရန်ကုန်မှာရှိတော့လည်းသတိထားမိပါရယ်ခုကတချို့ရန်ကားမှုတွေနောက်တချို့ကိစ္စတွေဥမာမကြခင်ကဖြစ်ခဲ့တဲ့ကိစ္စဆိုရင်ဒီအိမ်အကူဟိုအိမ်ကူအမျိုးသမီးတွေကိုမတရားနှိပ်စက်တာတွေဒီလိုကိစ္စမျိုးတွေမှာရဲကတုံတုံကိစ္စတွေမှာမကင်မဲနဲ့ဒါရဲသူတို့နဲ့ရဲလုံးပိုင်ခွင့်မရှိလို့ပဲသူတို့ရှောင်နေတယ်တိုင်ကျက်မဖွင့်မချင်းသူတို့စောင့်နေတဲ့ပုံစံမျိုးဖြစ်နေရယ်ဥပဒေကြောင့်ရသူတို့တိုက်ရိုက်အရေးမယူနိုင်လို့လားဘယ်လိုဖြစ်တာလဲခင်ဗျဟုတ်ကဲ့အငယ်ဦးအောင်တင်ကြပါလားဟယ်လိုအငယ်ဦးအောင်တင်လီလိုင်းပေါ်မှာကျွန်တော်တယ်လီဖုန်းလိုင်းပြတ်တောက်နေပါတယ်ကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်ဦးစိန်ဝင်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါ
ဟုတ်ကဲ့ဦးစိန်ဝင်းကျွန်တော်ခုနကပြောတာသူတို့ဆွေးနွေးတာကြားမိပဲထင်ပါတယ်ရန်ကုန်ကဖြစ်ပျက်နေအဖြစ်ပျက်လေဒီအချိန်တွေကဦးစိန်ဝင်းကိုကျွန်တော်မေးချင်တာကလည်းခုအစိုးရအသစ်လက်ထက်မှာကောဒီမိုကရေစီစနစ်ပေါ်အစိုးရအသစ်ဆိုရဲဆာလို့ရှိရင်ပြီးခဲ့တဲ့ကာလဦးသိန်းစိန်လက်ထက်မှာဒီမိုကရေစီအပြောင်းလဲကာလမှာရဲဘက်ကအမှုအကျင့်တွေပြောင်းလဲလာပြီလို့ပြောနိုင်ပြီလားဘယ်လိုမြင်ပါလဲ
အဲကျွန်တော်ဒီရဲတပ်ဖွဲ့နဲ့ပတ်သက်ပြီးတော့ပြောလို့ရှိရင်ကျွန်တော်တော့နှစ်ပိုင်းခွဲပြောရမယ်လို့ပြောတစ်ပိုင်းကတော့ဒီ immediate cost ပေါ့နော်ဘာဖြစ်လို့ဟိုအမှုခင်းတွေတိုးလာလဲနောက်ရဲတပ်ဖွဲ့ဆက်နေပြီးတော့အမှုတွေတိုးလာပြီးတော့စွမ်းဆောင်ရည်ကမတက်လာတာပေါ့နော်အဲ့ဒါရဲ့နောက်ပြီးတော့ structure ဘိုင်းမို့တို့ရဲ့ဒီဆောက်ဖြစ်နေတဲ့ပုံပြဿနာပေါ့ဘာကြောင့်ဖြစ်လဲဆိုတော့နှစ်ခုအဲအကြောင်းနှစ်ခုစလုံးနဲ့သွားသက်ဆိုင်နေတယ်နံပါတ်1ချက်ဒီ immediate cost ကိုကျွန်တော်ကြည့်လို့ရှိရင်အရင်ကတော့သူကဆေးအုပ်ချုပ်ရေးရနေပြီးတော့သွားတာဟုတ်အဲ့ဒါနေပြီးတော့ရပ်ပတ်အုပ်ချုပ်ရေးကိုတွင်းတဲ့အခါမှာအရင်လုံးကရှုံနေတဲ့ပြဿနာတွေကမျိုးပေါ်ရောက်လာတယ်နော်အဲ့ဒီလိုဖြစ်တဲ့အချိန်မှာနောက်ပြီးတော့ဒီဆေးအုပ်ချုပ်ရေးကာလနေပြီးတော့ပြောရင်ဒါဆိုးကျိုးတွေလို့ပြောလို့ရတယ်ဒီရပ်ပတ်ဆိုင်ကဆွမ်းရည်တွေကမတက်လာဘူးပေါ့နော်ဒါမှဒါကနေပြီးတော့အနောက်ကိုကျွန်တော်ပြန်ကြည့်မယ်ဆိုရင် UNODC ကပြီးခဲ့တဲ့နှစ် 2015 မှာကျွန်တော်တို့ assessment လုပ်တယ်ခင်ဗျာရဲတပ်ဖွဲ့ပြည်ပြည်တော်လေးနဲ့ပတ်သက်ပြီးတော့ရဲကျုပ်ရဲနိုင်ငံတကာကဟိုပါပေါ့ကြွန့်ကျင်တဲ့အရာရှိတွေနဲ့ assessment လုပ်တော့ဘာသွားတွေ့တယ်သူက recommend လုပ်တဲ့အထက်မှာပြင်ဆင် reform လုပ်မယ်ဆိုရင်ဥပဒေစီမစီကနေဒါရီဤတဲ့ခကြရင်ယူဟာနဲ့ပင်တန်းတွေကိုပြင်ဆင်ဖို့လိုအပ်တယ်ခင်မြောင်လုပ်ဖို့လိုအပ်တယ်ဆိုပြီးတော့သူက capacity building ဒီ science နဲ့ဒီ science ဆိုင်ရာမှာ recommend လုပ်တာလေနောက်လိုအပ်ချက်ပေါ့လိုအပ်ချက်ကဒီ budget အသုံးပြုမှုကျွန်တော်တို့ရန်ကုန်မှာဆိုရင်လည်းရဲငါနဲ့ဒီဒူးရစ်တဲ့ဘယ်လိုမှမလုပ်ဘူးအဲ့တော့ယူဟာပိုင်းဆိုင်ရာမှာကျွန်တော်တို့ဟိုနိုင်ငံလေးနဲ့စနားမှာကအရေးအတွက်ကိုတွန်းမလားနောက်ပြီးတော့အရေးချင်းကိုမြင့်တင်မလားပေါ့ကျွန်တော်တို့လောက်ရမှာကနှစ်ခုစလုံးဖြစ်နေတယ်။မှရဲတွေကိုကြီးလိုက်လို့ရှိရင်ရဲသုံးဆောင် PC ပြည့်ကြတဲ့အကုန်လုံး old house ဆွမ်းမြင့်နေပြီ။အဲ့ဒီဟာတွေကိုကျွန်တော်တို့ကခင့်မိတဲ့ဟာတွေနဲ့တံပိုးပေးဖို့လိုအပ်တယ်နော်။စသဖြင့်ပေါ့အဲ့ဒီဟာမျိုးတွေကျွန်တော်တို့မှာလောက်ရတဲ့အများကြီးရှိတယ်။ဒီရဲတင်နိုင်ကြောင်းတွေပေါ့ရဲတင်နိုင်ကြောင်းတွေကတော်တော်အခြေအနေဆိုးတယ်ဒီရဲတင်နိုင်ကြောင်းတွေကိုဟိုဆွမ်းရင်မြင့်တင်ပေးဖို့လိုအပ်တယ်။ဒါမှသာလေတကယ်အရေးချင်းပြည့်နေတဲ့ရဲတွေကိုမွေးထုတ်နိုင်မှာဖြစ်တယ်။အဲ့လိုရဲတပ်ဖွဲ့ဟာအချိန်နေဆိုင်မိန့်ကြနေလို့မှာပဲကျွန်တော်တို့တိုင်းပြည်ကတစ်ချိန်နဲ့ပါကြုံရလဲဆိုတော့နေဇက်ဖြစ်ကြတဲ့မှုင်းတွေအရန်တိုးလာတယ်ဘိန်းတို့ရာပါတို့ဟာလာမွေးစေဝါတွေနောက်ပြီးတော့မှောင်ခိုးပစ္စည်းတွေပေါ့ဘယ်ရင်တရိတ်ဆန်တွေကိုမှောင်ခိုးတာအစအဲနောက်ဒုက္ကုံကူးမှုတွေအစုံအဲ့ဒီခါတွေမှာအရန်ကိုမြင့်တက်လာတယ်အဲ့တော့ရဲကအရေးသွေးနေတယ်အရေးချင်းကအရေးချင်းကလည်းနေနေတဲ့အချိန်မှာဒီလိုမျိုးလူပြရဲ့ဖြစ်မှုအနောက်ကိုအမိမလိုက်နိုင်တာတော့တကယ်ကိုရာဇဝမှုတွေကတူရန်ဝယ်မမြင်တာလာတယ်ဖြစ်လာတယ်အခုကဘယ်လိုဖြစ်နေလဲဆိုတော့ခုနကဆရာဝန်တင်ပြောသလိုပဲဒီရဲကကုညီပါရသေးလို့ဟောသူကဆိုင်းပုတ်နဲ့ပြောတယ်ဟလာအော်ပါလုပ်တယ်ပေါ့ဒါပေမဲ့လေလူတွေကအဲ့ကုညီခံမှာကိုကြောက်နေတယ်ဒါဖြစ်လို့လဲဆိုတော့ရဲတပ်ဖွဲ့ကိုမယုံတာဘယ်ကနေလာလဲဆိုတော့ရဲတပ်ဖွဲ့ကသူရဲ့ဝန်ဆောင်မှုတော့နော်ရလက်ကောင်းအောင်မလုပ်နိုင်တာလေအဲ့တော့လူတို့ရဲ့ကျောင်းကြီးကိုးစားမှုကိုပြန်ရအောင်ကကျွန်တော်တို့ဒီ structure ဘိုင်းဆိုင်ရာမှာကိုမွေးထုတ်ရမယ်။အဲ့ဒီမှာနောက်ပတ်သက်မှုတစ်ခုရှိတယ်။အဲ့ဒါကဘာလဲဆိုတော့ဒီစစ်အနနေပြီးတော့အတွင်ပြောင်းနေတာတွေအတွင်ပြောင်းနေတဲ့ခြေစားတွေနောက်ပြီးတော့ဒီဘဟုထုတ်ကန်မှုတွေပြည်ထောင်ဝန်ကြီးဌာနအနေနဲ့ထုတ်တန်ရမယ်ထုတ်ကန်မယ်အစားကျွန်တော်တဘောဆိုရင်တော့ decentralized လုပ်ဖို့သင်တယ်။တိုင်းနဲ့ပြည
်ဟုတ်ကဲ့ကိုစိန်ဝင်းလာလိုင်းပြတ်သွားပါလေကျွန်တော်ရှင်ရှင်နေဦးအောင်တင်းကိုပြန်ခေါ်ကြပါလေရှင်ဦးအောင်တင်းလေလိုင်းမရောက်ပြီလားမသိခင်ဗျာကြားပါလားခင်ဗျာအငယ
်ရောက်ပါပြီ
ဟုတ်ကဲ့တကယ်ခုနကျွန်တော်မေးတဲ့မေးခွန်းပါပဲခုနကခုနလူအဖွဲ့စည်းကျွန်တော်တို့ရက်ွက်တွေပါမဆိုရင်အားလုံးလူအဖွဲ့စည်းကလက်မခံနိုင်လောက်တဲ့မတရားမှုတွေပါတွေကိုတို့မြင်ရက်နဲ့ပေါ်ထုတ်ဖမ်းဆီးတာမျိုးမရှိဘူးအဲ့ဒါမျိုးအခြေအနေကတရားဥပဒေကခွင့်မပြုထားလို့လားတို့ကိုယ်တိုင်ကရှောင်နေရလားဘယ်လိုဖြစ်တာလဲခင်ဗျာ
အမှန်တော့ရှင်ပြောရတာခါလီကြင်လေဒီရဲစီလူရက်တွေဟာအဲ့လိုပေါ့ဗျာဒီရာဇဝမှုကျူးလွန်တဲ့သူတွေနဲ့ပေါင်းပြီးတော့စားနေတယ်ဆိုရဲအတိုင်းကြရည်လဲတချို့နေရာတွေမှာကျွန်တော်တွေ့ရတယ်အဲ့တော့ရဲတပ်ဖွဲ့ကိုဘယ်လိုပုံမကောင်းမှန်လုပ်လဲဆိုရင်စောစောလို့ကျွန်တော်အပင်ပြောင်းလာတဲ့ခြေဆက်တွေရက်ဖို့လို့လေပြေးပြေးချာချာရဲစစ်စစ်ကိုမွေးမြူပြီးတော့ရဲလုပ်ငန်းကိုဝါသနာပါတဲ့သူတွေကိုကျွန်တော်တို့ရှာဖွေပြီးတော့ပြင်နှံပေးဖို့လိုပါတယ်အခုအတက်တရအရင်ပြောင်းလာတယ်။နောက်ပြည်ရေးဝန်ကြီးဆိုရယ်ကိုရယ်ကလည်းဗိုလ်ချုပ်ဖြစ်နေတယ်။သူကလည်းပြည်အဲ့ဒီသူပြည်ရေးထဲမှာရှိရဲ့ရဲချုပ်ဆိုတာလည်းအနည်းဆုံးတက်ကပြောင်းလာတက်တက်ကဗိုလ်ချုပ်ကြီးဗိုလ်ကြီးကြီးဗိုလ်ချုပ်ကြီးအဆင့်ဖြစ်တယ်။အဲ့တော့ခရိုင်အဆင့်ကြီးကသူတက်ထွက်ဒီအားနဲ့အုပ်ချုပ်လာတဲ့ပုံစံမျိုးနဲ့ပေါ်နေတာ။အဲ့ဒီတော့ရဲစစ်စစ်ကရဲလုပ်ငန်းကိုလုပ်ဖို့အတွက်ကျွန်တော်အသွင်ကိုပြီးပြီးပြောင်းလဲပြင်နိုင်ဖို့တော့ကျုံမဲလို့ထင်တယ်ဗျာ
ဟုတ်ကဲ့ခင်ဗျာအငယ်ဦးအောင်တင်းကောဦးစိန်ဝင်းကောလေးလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာတို့ရရှိနေအလှည့်ကိုကျွန်တော်တစ်ချက်ခေါ်ချင်ပါလေကိုမင်းမင်းကြားပါလားခင်ဗျာကိုမင်းမင်းဆွေးနွေးလို့ရပါတယ်မင်းမြန်းချင်းဦးအောင်တင်းရှိပါတယ်ဦးစိန်ဝင်းရှိတယ်မင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကြားပါလားကြားပါသူတို့ကဦးအောင်တင်းပြောသွားတော့ဦးစိန်ဝင်းပြောသွားကျွန်တော်ကြားပါလေအဲ့တော့ကျွန်တော်ကတော့ဗျာဟိုပါပေါ့နည်းနည်းလေးကျွန်တော်အပိုင်း၃ပိုင်းကခွဲပြီးတော့ကျွန်တော်ပြောချင်တယ်ဗျာ
ဟုတ်ကဲ့တူတူတူပေါ့ဗျာ
နည်းနည်းလေးနဲ့ကတ်ဟုတ်ကဲ့ကျွန်တော်တူတူတူလေးပြောပေးပါမယ်နော်အချိန်သေးမရဘူးဆိုသိပါအဲ့တော့ဖွဲ့စည်းပုံကူစီကျူးချင်းမှာ50 49မှာ54မှာ2000မှာကျွန်တော်ဖွဲ့စည်းပုံလေးမှာတော်တော်များများလေ့လာကြည့်ရကြဒီအုပ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးတော့ဒီ management ပိုင်းပေါ့နော်အဲ့တော့ဒီဟာလေဗျာကျွန်တော်နိုင်ငံမှာဘယ်လိုဖြစ်နေလဲဆိုတော့ဒီလက်ပေးလက်ယူကိစ္စကြီးอ่ะဟိုမယူရင်ပဲပေါ့ဗျာလက်ပေးလို့မယူရင်ပဲဒီဘက်ကဟိုမယူရဲ့လူကနောက်ဆုံးဘယ်လိုဖြစ်လာလဲဆိုတော့ဟို1949ကနေပြီးတော့ကျွန်တော်1962ခုဂျာ15နှစ်ကာလအဲ့ဂျာကာလလေးမှာနည်းနည်းဒီလက်ပေးလက်ယူရမှာဟိုဘောကျင်ရင်မရှိတယ်ပေါ့ဗျာတိတ်ပြီးတော့ဟိုလက်စားမှုမရှိဘူးအဲ1962နောက်ပိုင်းမှာဖြစ်လာတက်လာတဲ့ officer တွေအားလုံးဟာဒီလက်ပေးလက်ယူမှုကိုမယူရရင်တုံးတယ်လို့အတူဒီလိုခံယူချက်တွေတို့များများဝင်လာတဲ့နောက်ပိုင်းမှာသူတို့ကပြောတယ်ဒီတရားဥပဒေစိုးမိုးမှုအပိုင်းကြီးကအားနစ်လာနေလို့ကျွန်တော်မြင်ရပေါ့ဗျာဥပဒေပြည်ရေးမန္တန်ရောအုပ်ချုပ်ရေးမန္တန်ရောတရားစီရင်ရေးမန္တန်ရောအဲဒီလိုမျိုးတွေလည်းကျွန်တော်ကမြင်နေပေါ့ဗျာနော်အဲတော့ကျွန်တော်ပြောချင်တာကအဲ့ဒါကြာတယ်နော်အချိန်များတော့ကျွန်တော်နည်းနည်းပဲကျွန်တော်တင်ပြသွားပါမယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့ဝင်းကြီးဌာနတို့တော်များများမှာလည်းဟိုအထက်အမိန်အထက်အမိန်ဆိုတာဒီအထက်အမိန်ကြီးကိုပဲကြောက်နေကြရဲ့အနေထားလေးတွေရှိတယ်ဗျာနော်အဲ့ဒါလေးတွေလည်းဒါပါတာပေါ့ဗျာအထက်ကလူကြီးကဘလူခိုင်းရင်နောက်အထက်ကလူကြီးကိုနိုင်ကောက်ဝေးဟာတို့ကဒီမှာဟိုရှယ်ယာဘောပြိုးကြီးဖြစ်နေကြတော့ဗျာခင်ဗျားကြုတ်ဘလောက်ပြီးခင်ဗျားကြီးဒါမျိုးကြီးအစင်း step by step တွေဖြစ်နေကြတယ်အေးအဲ့ဒါလေးတွေရှိတာပေါ့နော်အဲ့လိုမျိုးကြီးဖြစ်နေကြတော့တရားဥပဒေစိုးမိုးကြီးကကျွန်တော်နိုင်ငံမှာမရှိတော့ဘူးဗျပြက်နေပြီရှိုံမရှိတာကျွန်တော်အဲ့လိုပြောချင်တယ်နော်တရားဥပဒေမရှိဘူးဥပဒေကိုမရှိတော့ဘူးနောက်ဆုံးအဲ့လိုပြောရင်လည်းရိုင်းတာပေါ့ဗျာနော်အဲ့ဒီနိုင်ငံလို့ပြောတာကြည်ဗျာတန်းပေါင်း2000ကျော်ရှိတဲ့လူကြီးအုပ်ချုပ်တာဥပဒေတအားကောင်းတယ်ဗျာအစ္စတန်နယ်လို့အင်တာနယ်လို့အကုန်ကောင်းတယ်ဥပဒေကောင်းတဲ့အခါကျတော့ဒီဥပဒေပေါ်မှာမူတည်ပြီးတော့အုပ်ချုပ်ရေးမန္တန်ရောတရားစီရင်မန္တန်ရောတရားပြုရေးမန္တန်အကုန်လုံးဟာဟိုလေးလားလိုက်နာမှုရှိတယ်ကြောက်ရွံ့ကြတာပေါ့ဖိနေပေါ့ဗျာဒီကျွန်တော်နိုင်ငံမှာကအဲ့လိုမျိုးကြောက်ရွံ့မှုနိုင်မှုနေတာဗျာအခုကလက်သေးလက်ယူဟိုပေးတဲ့လူလည်းပေးတဲ့လူလည်းအရေးယူရမယ်လက်ခံတဲ့လူလည်းအရေးယူရမယ်ဥပဒေပြတ်လက်သားလုပ်ရမယ်အရေးယူတဲ့နေရာမှာလည်းသူကပြောဒီလိုဖြစ်လာတဲ့ဒီ issue တခုကိုတေးကြပြည်သူလူထုကိုထင်ပေါ်မြင်ပေါ်ရှိအောင်လို့ဒီဗေဂျင်းရှင်နာလောလောဒီလိုချင်းချင်းလေးကတော့ပုံဝင်ပြီးပြပြီးတော့အေးယူရမယ်ဗျာဒီလိုတိတိရဲ့အေးယူမှဒါဟိုဟာဖြစ်မှာပေါ့နော်ဟိုပြည်သူကိုလေးစားရလဲကြား
ဟုတ်ကဲ့ကွန်မင်းကျေးဇူးပါဒါလေးဖြတ်ပြီးအောင်စကားဟုတ်ကဲ့အာကျွန်တော်နောက်သရရှင်တူဦးကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုစောဟန်ဖြူလင်းလီလိုက်ပေါ်မှာကြားပါလားခင်ဗျာကျွန်တော်တို့ဆွေးနွေးမေးမြန်းလို့ရပါတယ်အရှိပါဟု
တ်ကဲ့ဟုတ်ကဲ့ဆွေးနွေးချင်တာလေအခုကျွန်တော်ဒီအကောင်ရဲ့ဒီပေါ့ဆိုကျွန်တော်တို့လူတော်ရဲ့မှာ energy အများကြီးပြောင်းရရောက်လာဆိုတာဒါမျိုးပေါ့ဘက်ပြဿနာလေးနိုင်ငံတော်လောက်ဆက်ပြီးပါပဲဥပဒေပြီးတော့ဖြတ်ပေးနိုင်ရင်ဒါအကောင်ရဲ့အချက်ရောဗျာတုံးညာဦးဒီကလေမြားဝိုင်းပေါ့ပြည်သူရဲ့လေမြားဝိုင်းပေါ့နောက်တစ်ချက်ကတော့ဟိုကျွန်တော်ခဏဟိုဒီကြိုးကိုဒီဒီလက်ပင်လက်ယူရှိအောင်ဆိုရင်ဒီပါလို့ဒီဥပမာကျွန်တော်ညာသားတယောက်ကဒီလက်ပင်ရှိပါလို့လေလက်ပင်မှာဒီပြည်နယ်မှာဒီဥစ္စာအဲ့တော့သူကဘာလဲသိရောပြည်သူရဲ့စကလုံးကလုံးကဓာတ်ပြင်းယူဆိုတာအဲ့ဒီတော့သူကအလားကြီးပါဗျာဒါကြီးတော့သူကဟိုပြောချင်တာကသူတို့ကဓာတ်ကတော့ပေးရအောင်ဆိုသူတို့ကဒီတစ်ဖက်ယူနေသူတို့ကဒီလိုပြန်ကြည့်တာပြည်သူတို့ပြောချင်တာကဒီသားတဲ့လူတွေကဒီဥလိကြောင်းရသူနားမလဲဘူးဒါကြီးကကျော်ကျော်ကြီးရဲ့အခုသူကအများကြီးမှာကျော်သွားရဖြစ်သေးတယ်ဟု
တ်ကဲ့ဘ
ာလို့ကကျော်ရဒီဥတည်းဒီတော့လက်ထပ်ပါဗျာဟိုနိုင်ငံအကြီးအကဲလေးနည်းနည်းလေးလုပ်ပြီးတော့ဒီရာဇဝတ်အရေးရိုင်းယူလိုက်တဲ့စစ်သားတွေအခုကြောက်ရွာမှာဗားလေကြည့်တယ်ဆိုတော့တောင်းလဲတောင်းလဲအရင်ကစပြောက်ရွာရတယ်အခုကြောက်မှာဒီစိတ်ဝင်လာချင်းမှာဒါကြီးဟိုကြောက်ရင်ကဟိုလူတွေကမလုံခြုံတော့ဘူးဗျာဒီလိုမျိုးတရားကိုတရားဥပဒေစိုးမိုးမှုရှိရတယ်မှာအခုပြောရတယ်ရှိနိုင်ဒီဒီကောင်းကြလို့ပုံမှန်လက်ဒီကတည်းကဒီကိစ္စတွေပေါ်လာချက်ဒါဟိုဒီဒေသကဒါနိုင်ငံကစားကွက်နဲ့လည်းလုံးလုံးပြမော်ဗျာပြောလို့မရဒါပေမဲ့ကျော်ရွေးရဲ့ဒီကနေ့ရဒီဥရီအနေနဲ့ပြင်းဒီလိုနိုင်ငံကစားကမှာဒီလိုတွေအသုံးချရတယ်ဗျာ
ဟုတ်ကဲ့ကိုဟုတ်ကဲ့အခုစောဟန်ဖြူလင်းကျေးဇူးပါပဲခင်ဗျာကျွန်တော်အခုစောဟန်လို့ဖြူလင်းရတော့သူတို့ယွာချင်းတွေသူတို့ဒေသချင်းတွေကိုအဓိကပြောသွားတာပေါ့နော်ကျွန်တော်တအိမ်မှာတစ်ချက်မေးချင်တာကဥစိတ်ဝင်းကိုသူပြောသွားတဲ့ချင်းတွေပေါ်မှာမေးချင်ပါတယ်ခုနောက်ပိုင်းမှာခုနကသူပြောသွားလို့ရာဇဝတ်မှုတွေတိတ်ပြီးတော့ထူပြောလာတယ်ဒါက မီဒီယာတွေပွင့်လင်းလာလို့ပို့ပြီးတော့လူတွေသိလာပဲလားတကယ်ပဲရာဇဝတ်မှုဟိုးရင်ကာလာတဲ့ဆေးဥချွေကာလာတဲ့ပို့ပြီးတော့ထူပြောလာလားဥစိတ်ဝင်အခြေအနေတုံးသက်ပြပါအောင
်အဲကျွန်တော်တို့ဟိုမြို့ပြဖြစ်ထူမှုကများလာတဲ့အချိန်မှာခုနပြောလို့ရဲကစွမ်းရည်ကမတက်လာတဲ့အတကယ်ဆိုရင်တော့သူပုံမှန်သွားနေလို့ရှိရင်စွမ်းရည်ကလိုက်တက်လာတယ်အဲသူရဲ့လိုအပ်တဲ့ဖွဲ့စည်းပုံနဲ့ဆက်ရှိနေတယ်ဆိုရင်နိုင်နိုင်နည်းနည်းရှိတာပေါ့အဲ့ဒါလို့မဖြစ်လာတဲ့အခါကျတော့ကျွန်တော်တို့မှုကြီးရာဇဝတ်မှုကြီးကပုံများလာတယ်အရင်တော့ကျတော့သူစစ်ဖက်နဲ့တွဲထိန်တာကိုအခုကျတော့စစ်ဖက်နဲ့တွဲထိန်တာကနေပြီးတော့ဒီရဲအုပ်ချုပ်ရေးဘက်ကိုပို့သွားတယ်သို့တော်လည်းဒီဟိုပါပေါ့ကွန်မန်ဒန်ကော်ထိုအန်ကွန်မန်ကတော့ဒီဟိုပါပေါ့ပြည်ရဲ့အောက်မှာတွားနေတာပေါ့နော်အဲ့ဒါကြောင့်ဖြစ်တာပါခုနပြောသလိုဟိုဒီcorruption ကိစ္စပေါ့အချင်းပြချစားမှုကိစ္စကိုပြောလို့ရှိရင်တော့ကျွန်တော်တို့တိကျပြောရလိမ့်မယ်နဲ့တူတယ်အဲ့ဒါတော့ national level တို့ဟို regional level တို့ individual level တို့စသဖြင့်အရှင်းကြီးခွဲပြီးတော့ပြောရမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ရှင်းနေဦးအောင်သိန်းကိုလည်းမေးချင်ပါတယ်ကျွန်တော်တို့အခုဒီဦးအောင်သိန်းကလက်ရှိအဖြစ်အမျိုးသားလွှတ်တော်ကိုယ်စားတူလည်းဖြစ်တဲ့အခါကျတော့အခုအစိုးရသက်အခုအသွင်ပြောင်းလာတဲ့အချိန်ဒီမှာတရားဥပဒေစိုးမိုးရေးမှာစမွေးဆောင်ရွက်တဲ့နေရာမှာအခုရဲတပ်ဖွဲ့ပြုရင်ပြောင်းလဲကိစ္စတွေလည်းပါပါတော့နော်တကယ်တမ်းအကင်းဆက်ချက်တွေစိန်ခေါ်ချက်တွေရှိမှဆိုရင်အဓိကဘယ်ချက်တွေရှိပါလဲခင်ဗျအ
ဓိကတော့ဗျာကျွန်တော်တို့ဒီစီတိုင်းရဲ့ဒေသတွေမှာကျွန်တော်တို့ဟိုပေါ့တိုင်းဒေသလွတ်တော်တွေရှိရယ်တိုင်းဒေသကျွန်တော်တို့ဝန်ကြီးချုပ်တွေရှိရယ်ပေါ့နော်နောက်တိုင်းဒေသအဲတရားလွတ်တော်ရှိတရားလွတ်တော်ချုပ်တွေရှိရယ်နောက်တိုင်းဒေသဥပဒေချုပ်တွေရှိရပေါ့နော်ဒီသူတွေကလည်းဒီကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ဆက်ဖက်မှုမရှိဘူးဆိုသူကြည့်ကြအောင်တော့မှတစ်ဖက်နဲ့တစ်ဖက်ချိန်ဝင်ညာကြည့်ပြီးတော့ဆောင်ရွက်ကြဖို့တော့လိုလိမ့်မယ်ပြည်သူ့ရဲ့အတန်ကိုလည်းနားထောင်ဖို့လိုလိမ့်မယ်အခုကဝန်ကြီးချုပ်ဆိုတဲ့ပုဂ္ဂိုလ်ကတရားရေးအဲ့တရားတိုင်းပြည်ရဲ့တရားစီးပွဲမှာဝင်ရောက်ပြီးတော့မေးမြန်းတာတို့စုံစမ်းတာတို့ဆိုတာမရှိဘူးအဲ့ဒီလိုပဲကျွန်တော်တို့ဒီဥရိကျုပ်ဆိုတဲ့တန်းကြီးသားကြီးဥရိကျုပ်စီမှာလည်းအဲ့ဒီလိုပဲဘယ်လိုပြဿနာကြီးဖြစ်နေလဲပြဿနာကြီးကရာဇဝတ်မှုကြီးထူပြောနေမှုကဘယ်လိုအကြောင်းအကျောင်းနေတော့ဖြစ်လဲဆိုတော့ဒါကြီးကကျွန်တော်တို့အပြန်အစီနိုင်ပြီးတော့ချင်းချောင်းသွားမယ်အချိန်ကမျိုးရောက်နေပါလဲနဲ့အဲ့ဒီလိုဒီအာဏာပိုင်အဖွဲ့အစည်းတွေကိုနိုင်ကမလူရဲလို့လားမကန်ရဲလို့လားကြောက်ရွံ့နေတာဘယ်လိုအခြေအနေမျိုးဖြစ်ပေါ်နေလဲဆိုတော့ကျွန်တော်စဉ်းစားတော်တော်ခက်တယ်အဲ့ဒီတော့ဘာနဲ့တူရလဲဆိုတော့ကျတော့ဒီအဲ့ဒီလိုရိုးရိုးရဲဖြစ်မှုကဒီတရားဥပဒေစိုးမိုးရေးကိုအဓိကထိခိုက်လာနိုင်တဲ့အနေအထားမျိုးတွေပေါ့နော်အဲ့တော့တရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတာကျေကျေလောအွန်လိုင်းနဲ့တကယ်တော့အနှစ်သာရရတရားဥပဒေစိုးမိုးမှုဆောင်ရရမယ့်အဖွဲ့အစည်းတွေဟာစောစောလိုရက်တက်ဖွဲ့တွေတရားရုံးတွေမကဘူးအုပ်ချုပ်ရေးပိုင်းဆိုင်ရာအနေရုံးစင်ဟာလူနေနေရကြီးအဆင့်အထိပါကျွန်တော်တာဝန်ရှိလာနိုင်တယ်အဲ့တော့အခုကဘယ်လိုပုံစံနဲ့ဘယ်လိုအခြေအနေသွားနေလဲတော့ပြည်ရေးဌာနကနေပြီးတော့ဒီအခြေအနေအုပ်ချုပ်ရေးဒီကိုလက်ဆက်ရအဲ့ဒါကျွန်တော်တို့တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်ဒီလက်အောက်ကိုလွှဲတော့လွှဲပါတယ်ဆိုပြောပြီးတော့အခုတော့အဲ့ဒီလိုလွှဲတာမဟုတ်ဘူးစုံစမ်းစစ်ဆေးမေးမြန်းနိုင်ခွင့်ရှိရအဆင့်လောက်ပဲထားရသူမျိုးပြန်ပြီးတော့ဖြစ်ပြန်တယ်အဲ့တော့ဥပဒေအရဒီညဉ့်ကြက်ကရှေ့အပ်ဆိုပြီးညဉ့်ကြက်နဲ့ပဲနောက်ကပြန်လိုက်ပြီးနေဆိုပုံစံကဒီနေ့ဒီလိုအခြေအနေမျိုးမှာဒီလောက်ကျွန်တော်တို့ဒီအတွေ့အကြုံရှိနေရတော့အုတ်ချုပ်ရန်ဒီရနဲ့ပတ်သက်အတွေ့အကြုံရှိနေတဲ့ပုံစံတွေကိုနိုင်ကအဲ့ဒီလိုဖြစ်နေရဆိုရင်ကျွန်တော်တို့အနာဂတ်အတွက်ကျွန်တော်တို့ဘယ်လိုလုပ်ပြီးသွားကြမလဲဘယ်လိုလုပ်ပြီးတော့ဒီစီမံထိန်းချုပ်မှုတွေလုပ်မလဲဆိုတာကျွန်တော်အဓိကစဉ်းစားမယ့်အချက်ကြီးဖြစ်နေတယ်အဲ့
တော့
ပြည်သူလူထုကလည်းဒီရေးစကားတို့တရားရုံးတို့ကိုယုံကြည်မှုဆိုတာအင်မတန်မှယုံနေတယ်ဒီရေးစကားပြောရမယ်ကိစ္စနော်တရားရုံးကိုယုံကြည်ရမယ်ကိစ္စဆိုရင်အလုံးကိုကြောက်တယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီဒီမှာဘာရပြဿနာဖြစ်တယ်ဆိုသက်တည်ရဲ့လုံခြုံမှုကိုလည်းမပေးနိုင်ဘူးအဲ့တော့သက်တည်ဆင်းတဲ့ပါတဲ့လူကိုအဲ့လိုက်ပတ်တာတို့လိုက်ပြီးတော့ထိုးတော့တရားရုံးရှိစီဝင်ထိုးတော့အဲ့ဒီတော့ဒီလေရေးစီရဲ့နိုင်လို့တဲ့အနေအထားမျိုးဖြစ်ပေါ်လာအခုမှဖြစ်ပေါ်နေတာလားကျွန်တော်ထင်တယ်ကိုတော့ကမီဒီယာပွင့်လင်းမြင်သာမှုမရှိလို့ကိုတော့လေကလည်းရှိနေမှာပဲအခုချိန်ကမီဒီယာရဲ့ပွင့်လင်းမြင်သာမှုပေါ်ထုတ်လာလို့ရဲစခန်းနေရာရဲစခန်းထဲမှာမထိုင်တော့ပဲနဲ့လမ်းပေါ်ထွက်ပြီးရှားရဲဆိုတဲ့အစဉ်မျိုးရောက်လာတယ်လို့ကျွန်တော်အဲ့ဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တော့ရှင်ဒီအလှည့်ပေးခြင်းပါတယ်ကိုတင်ထင်းဝင်းတူတူလေးဆွေးနွေးပြပါခင်ဗျအချိန်ကတ်လို့ပါ
ဟ ုတ်ကဲ့ပါဥပအောင်သိန်းပြောသလိုပဲဗျာဟိုရဲဌာနကတော့အထိုက်တဲ့ကျွန်တော်တို့တော်တော်ပြင်းလာတာတွေ့ရတယ်ဗျာဟုတ်တယ်ဆိုဥကျွန်တော်အများကြီးပြောပါတယ်ဥပဒေတန်ဆောင်သုံးဆွဲတဲ့လူတွေကဥပဒေမလိုက်နိုင်ရင်ကျွန်တော်တို့တာမန်ပြည်သူတွေလည်းပိုးပြီးတော့ကျွန်တော်တို့အထီးကြီးရအောင်ရည်ရွယ်တင်ပါတယ်ရဲဌာနဆိုတဲ့မှာသူရဲတွေတော်တော်များများရောက်နေကြကျွန်တော်လေ့လာတွေ့ရှိရတယ်ဗျာနောက်တစ်ချက်ကတော့ရက်ကျိတ်အုပ်ချုပ်ရေးကနေစပြီးအုပ်ချုပ်ရေးအဆင့်ဆင့်ကပေါ့နော်ကျွန်တော်တို့ဥပဒေမလိုက်နိုင်ဘူးအုပ်ချုပ်ရေးတွေကပဲဒီကတော့ကျွန်တော်တို့ဥပဒေချိုးပေါက်နေတာတော်တော်များများကျွန်တော်တို့လေ့လာတွေ့ရှိရတယ်ဗျာဒီတော့ကျွန်တော်တို့တိုင်မြန်တော့လေအဆင့်ဆင့်ကိုတိုင်မြန်တော့လေပဲကျွန်တော်တို့အရေးကြီးတာမျိုးခဏကာကွယ်တာတွေလုပ်နေတယ
်ဟုတ်ကဲ့
အဲ့ဒီကတော့အုပ်ချုပ်ရေးကိုပဲအဓိကကျွန်တော်တို့ပြီးပြီးတော့ခိုင်ဆွဲသင့်ပါတယ်ရင်းစကားရဲဌာနကတော့ပြင်နေပါပြီဘာဖြစ်လို့ဆိုတော့ဌာနဆိုင်ရာအဆင့်ဆင့်ကဘာပဲလုပ်လို့အကုန်လုံးအုပ်ချုပ်ရေးကို
ကိုတင်သေးဝင်းရဲ့ဆိုလိုချင်ကတော့အုပ်ချုပ်ရေးဘက်ကလည်းပြင်ဆင်မှုဆိုတဲ့ကိစ္စကိုပြောတာပေါ့နော်နောက်တစ်ယောက်ကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုစလိုင်းပွေကုံတူတူလေးဆွေးနွေးပြပါဟု
တ်ကဲ့ဟိုကအခုကမြန်မာနိုင်ငံတူလူထုကြီးကလူတွေအကူတဲ့ဥပဒေကိုအမကူပါဘူးအကြောင်းကတော့ပြည်ထရေးဝန်ကြီးဌာနကတမတော်လေးထဲမှာရှိနေတဲ့ညကလာပါလုံးတော့တရားဥပဒေစိုးမွေးဆိုတာရှိနိုင်မှာမဟုတ်ပါဘူး။ဘာကြောင့်လဲတမတော်ဆိုတာဥပဒေကိုအကူမေစာအမိန်ကိုပဲအကူတော့အမိန်ရှိတဲ့သူပဲကြောက်နေမှာဖြစ်တယ်။ဆိုတော့အခုပြည်သူလူထုကလည်းပဲနားလေမှုတွေပဲသွားကြတယ်အခုကျွန်တော်တီးတဲ့ဝန်ကြီးတွေတချို့တောင်မှဒီတရားဆွဲတာတော့ဘာလို့တမလို့မလားမလို့လားဘူး။အဲပြည်လေးအပြည်လေးတောင်းကိုပဲသူလူမှုကြီးဝယ်ဖို့အကူနေတယ်။အားကြောင့်အလုံးလို့ဖရတော့တရားဥပဒေစိုးမိုးကြီးချိဖို့တော့အလားလာမမြင်သေးဘူ
း။ဟုတ်ကဲ့အဲကျွန်တော်တခါလေးမေးချင်ပါလေကျွန်တော်နောက်ဆုံးပိတ်လေးဥစိတ်ဝင်းကိုမေးချင်ပါလေ။အဲလက်ရှိတက်လာတဲ့ energy အစိုးရကတော်လျှောက်ပြောနေတာတရားဥပဒေစိုးမိုးကြီးတို့လုံမယ်ဆိုတော့အခုတက်လာတဲ့အစိုးရကာလအတွင်းမှာတရားဥပဒေစိုးမိုးကြီးအတွက်အမရှိအောင်မှအလားလာကောင်းနေဘယ်လောက်ထိမြင်ရပြီလဲကျွန်တော်တို့တစ်မိနစ်စာလောက်နဲ့တူတူလေးပြောပြပါကုစိဝင
်း။အဲလောလောဆယ်မှာတော့ဒီကြည်သေးကြီးကြည်သေးကြီးရနေပြီးတော့ခြံထားတဲ့ဟာတွေဒီဦးစီးဌာန၅ခုကိုဒီနေ့တိုင်းလေအောက်ကိုမပို့လိုက်နိုင်မချင်းကျွန်တော်ထင်တယ်တရားဥပဒေစိုးမိုးရေးကိုတကယ်ထိထိရောက်ရောက်ကင်တွယ်နိုင်ဖို့ပေါ့နော်နောက်ပြီးတော့ရဲတပ်ဖွဲ့ရဲ့အစွမ်းရည်ကိုမြင့်တင်ဖို့တွေမလုပ်နိုင်မချင်းတရားဥပဒေစိုးမိုးရေးကိုကာကွယ်နိုင်ဖို့လုပ်နိုင်ဖို့အနေထားမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအခုစင်ဝင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စကတော့ကျွန်တော်တို့ပြောရမယ်ဆိုရင်တော့ရှေးကြီးပါရဲတပ်ဖွဲ့ကိစ္စတွေရောခြားကိစ္စတွေလည်းပါပါတယ်ဘာဖြစ်နောက်ပိုင်းဒီမှာဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ဆွေးနွေးသွားဖို့လည်းရှိပါတယ်အဓိကဒီဆွေးနွေးပွဲမှာပေါင်းဆွေးနွေးပွဲတွေရဲ့ရှင်းနေကြီးဦးအောင်သိန်းနောက်ဒီမြမသတင်းသိသတင်းပညာသိပ်ပန်ကတင်နန်းချွန်ကြိုင်မှုဦးစင်ဝင်တို့ကိုကျေးဇူးအများကြီးတင်ပါတယ်ကျန်တဲ့တော်ရှင်တွေအားလုံးကိုလည်း view ကနေကျေးဇူးတင်ပါတယ် view ရဲ့ diet လေးလိုက် season ဒီမှာပဲကျန်တော့ခွင့်ပေးပါခင်ဗျာ
သူမတင်ကြီးထိုင်တဲ့သူကိုသားညုံဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်